တော်ရှင်များရှင်လန်းချမ်းမြေကြပါရဲ့လားခင်ဗျာကျွန်တော်တို့ RFA တင်းငူလေးစကဝိုင်းကိုစတင်ပါတော့မယ်ကျွန်တော်ဒီအပတ်အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များကတော့ပထမဆုံးတူကတော့ DMA မြန်မာသတင်းတမကဒုဥက္ကဋ္ဌစာရေးဆရာဇင်လင်းပါဆရာဇင်လင်းကျမ်းမာရဲ့လားခင်ဗျာ
ကျမ်းမာပါတယ်ဆရာကျမ်းမာပါတ
ယ်ဟုတ်ကဲ့နောက်တူကတော့ကျွန်တော်ထိုင်းနိုင်ငံအခြေဆိုင် ARD သတင်းဌာနရဲ့တာဝန်ခံ Editor ဦးကျော်သာမိုးပါဦးကျော်သာမိုးကြီးနေကောင်းလားဗျာ
ကောင်းပါရဲ့ခင်ဗျာကျမ်းမာပါပါပဲ
ဟုတ်ကဲ့ကျေးဇူးပါနောက်ဆုံးတူကတော့ကျွန်တော်နော်ဝေနိုင်ငံမှာအခြေစိုက်တဲ့ DVD Democratic မြန်မာအတန်ရဲ့ဒုတိယညွှန်ကြားရေးမှူးဦးခင်မာဝင်းပါဦးခင်မာဝင်းရောကျမ်းမာရလားခင်ဗျာ
ဟုတ်ကဲ့ကျမ်းမာပါတ
ယ်ဟုတ်လားရှင်ခင်ဗျာကျွန်တော်တို့ဒီဘက်မှာလာမယ့်အနာဂတ်မြန်မာနိုင်ငံရေးမှာမီဒီယာပြည်တွင်းပြည်ပစာနယ်ဇင်းတွေရဲ့ခန္ဓာကဘယ်လောက်ထိများအကျိုးပြုနိုင်မလဲဆိုတာကိုကျွန်တော်တို့အဓိကဦးတည်ဆွေးနွေးတင်ပြမှာဖြစ်ပါတယ်ဟုတ်လားရှင်အားလုံးသိကြတဲ့အတိုင်းပဲကျွန်တော်တို့မြန်မာနိုင်ငံမှာကိုတချင်ကဆိုလို့ရှိရင်ဒီမီဒီယာသမားတွေကိုလူတို့ကလည်းကြောက်ကြတယ်အစိုးရလည်းကြောက်ကြတယ်အဲ့တော့ဆိုပါတော့ခင်ဗျာပြီးခဲ့တဲ့ဒီ1984ဥသက်အရေးခင်းလို့ဟာမျိုးမှာဆိုရင်ဓာတ်ပုတ်ရိုက်တဲ့လူမှန်သမျှအစိုးရထောက်လှမ်းရေးပဲဆိုပြီးဝိုင်းဝန်းရိုက်နှက်ဖမ်းဆီးတာတွေရှိခဲ့ပါတယ်88အရေးခင်းမှာတော့လူတို့ကသတင်းသမားတွေရဲ့ခန္ဓာကိုအတိမှပြူလာကြပြီးဒီသတင်းဓာတ်ပုတ်ရိုက်တာရုပ်ရှင်မှတ်တမ်းရိုက်တာတွေကိုလူတို့ကပေါ်ပေါ်တင်တင်ပဲကြီးကြီးပြူပြူခွင့်ပြုတဲ့အပြင်အားပေးလာတဲ့အစဉ်ကိုကူးပြောင်းသွားခဲ့ပါတယ်အခုနောက်ပိုင်းဒီကျွန်တော်တို့နာဂစ်မုံတိုင်းကာလတွေစာဖရွန်ရီဗော်လူရှင်းလို့ခေါ်တဲ့ရွှေဟောင်းရောင်တော်ဟိုင်းကာလတွေမှာဆိုရင်တော့ပြည်တွင်းပြည်ပမီဒီယာတွေရဲ့ကဏ္ဍကဘလောက်ထိအရေးပါခဲ့တယ်ဆိုတာတော်လာချင်းအားလုံးတိကျပြီးတဲ့အတိုင်းပါပဲခင်ဗျာအဲ့တော့ကျွန်တော်တို့အခုလာမယ့်ရွေးကောက်ပွဲကာလလာမယ့်အနာဂတ်ကာလမှာပြည်တွင်းပြည်ပမှာရှိတဲ့မီဒီယာတွေရဲ့ကဏ္ဍကဘလောက်လောက်များအကျိုးဖြစ်လာနိုင်မလဲအဲ့တော့ဆရာဇင်လေးခင်ဗျာကျွန်တော်တို့မီဒီယာသမားတွေရဲ့ကဏ္ဍကဘလောက်လောက်ထင်ထင်ရှားရှားဖြစ်လာမလဲဘလောက်လောက်များအကျိုးပြုနိုင်မလို့ရေဘူအဖင်ပြောနိုင်မလဲခင်ဗျာ
ဟုတ်ကဲ့ဒီနေ့ခေတ်ကလည်းပဲသတင်းချက်သတင်းမီဒီယာချက် information age လို့ပြောတဲ့ခေတ်ရောက်နေပြီလေအဲ့ဒါမျိုးစောစောကဆရာတို့သွားတဲ့အတိုင်းမှာပဲကျွန်တော်တို့ဒီရွှေဘာရောင်ဒေါ်လာရေးရဲ့နောက်ပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့သတင်းမီဒီယာလောကဟာမြုံနိုင်လောက်ပုံပြတိုးတက်လာတာတွေ့ရတယ်အဲ့ဒါပါလဲဆိုတော့ဒီ blogger များအပါအဝင်ပေါ့လေနောက်တခါကျွန်တော်တို့အပြော်ရမ်းသတင်းတော့လို့ပြောရမလားနော်ဒါ Civilian Journalist ဆိုပြောတဲ့ဆရာလူငယ်ပိုင်းကလည်းတော်တော်တက်တက်ကြွားကြွားနေเนาะငွေကြေးရလို့မှုနာမည်ရလို့မှုဆရာပိုင်းတွေမှာပါပဲねဒီလိုလိုစီဝသတင်းများများဆန်းဆန်းမှမှကန်ကန်ရောက်ဖို့အတွက်ကိုဝိုင်းဝန်းပြီးတော့ပူညီပံ့ပိုးလာတာတွေလည်းတွေ့ရတဲ့အခါကျတော့ဒီကနေ့သတင်းမီဒီယာရဲ့အခြေအနေကတော့ဒါတော့ကိုကျွန်တော်တို့အရင်တုန်းကခက်တယ်နဲ့ပြန်နှိုင်းရှင်ရင်တော့အများကြီးကိုပုံပြတိုးတက်လာတယ်လို့ကျွန်တော်တို့အဲ့လိုပြောရမှာဖြစ်ပါတယ်ဒီကနေ့လူငယ်တွေဟာ Journalist ဖြစ်ဖို့နော်ဒရင်နမဖြစ်ဖို့လည်းပဲအတော်ကြီးစိတ်ဝင်စားလာကြတာတွေ့ရတယ်။အဲ့ဒါပြင်နိုင်ငံရေးဒီကနေ့နိုင်ငံမှာဘာကြီးဖြစ်နေလဲဆိုတာလည်းပဲအများကြီးနော်အားဆိုင်လေးလာလာကြတာတွေ့ရတယ်။အချင်းချင်းလည်းဒါဒရင်ဖလှယ်ကြတာတွေ့ရတယ်။နောက်တစ်ခါဒရင် information ခေတ်လို့ပြောတဲ့အတိုင်းပဲကျွန်တော်တို့တစ်ဖက်ကဒီနည်းပညာအပိုင်းကလည်းပဲကျွန်တော်တို့အများကြီးဖွံ့ဖြိုးတိုးတက်လာတယ်။ဒါနိုင်ငံတကာနဲ့နှိုင်းယှဉ်ရင်ဗမာပြည်မှာကနည်းပညာနောက်ကျတယ်ဆိုတော့များလည်းပဲကျွန်တော်တို့ဒီကနေ့ဒါအင်တာနက်ကိုဒီမှာလူငယ်တွေတော်တော်အသုံးပြုနိုင်အောင်ကြိုးစားလာကြတယ်အသုံးနဲ့ပြုလာကြတယ်ဆိုတော့အဲ့ဒါကြောင့်မို့လို့လည်းပြီးခဲ့တဲ့ရွှေဘာရောင်ကျွန်တော်တို့တော်လိုင်းရင်းမှာဆိုလို့ရှိရင်အဲ့ဒီလိုကျွန်တော်တို့ကွန်ပျူတာကိုအသုံးပြုရတဲ့မိုဘိုင်းဖုန်းကိုအသုံးပြုရတဲ့ကင်မရာကိုအသုံးပြုရတဲ့လူငယ်တွေပေါ့နော်ဘလော့ဂါတွေနဲ့ခုနပြောတဲ့ Civilian Journalist တွေပေါ့ဒီဝရမ်းတရင်တော့တွေရဲ့ကြိုးစားအားထုတ်မှုကြောင့်မို့လို့လူလူဟာနော်မိနစ်ပိုင်းနိုင်ပိုင်းအတွင်းမှာကိုပဲလူလူတွေကိုသတင်းတွေရှင်းရှင်းပြန့်နှံ့တာကိုအသုံးပြုနေတာကျွန်တော်တို့တွေ့ရတယ်
ဟုတ်ကဲ့
ဒါကြောင့်မလို့အခုလာမယ့်ကျွန်တော်တို့ရွေးကောက်ပွဲပေါ့လေ။မှာသတင်းမီဒီယာရဲ့အခန်းကဏ္ဍကတော်တော်အရေးကြီးတဲ့အခန်းကဏ္ဍဖြစ်လာလိမ့်မယ်။သက်ဆိုင်တဲ့ဒီကျွန်တော်တို့ဒီအာဏာပိုင်များကဘလောက်ပဲသတင်းကိုဖုံးရင်ဖုံးရင်ဖြည့်ရင်ဖြည့်ရင်ရွေးကောက်ပွဲမှာမှန်မကန်လောက်တာပေါ့လည်းကောင်းအခြားကျွန်တော်တို့ follow ဖောက်ပြန်ကိစ္စတွေ corruption ကိစ္စတွေစသဖြင့်ပေါ့လေ။ဒါတွေအများကြီးကျွန်တော်တို့ဖြစ်လာနိုင်ကြရှိတယ်။ဒါတွေနဲ့ပတ်သက်ပြီးတော့ဒီကနေ့ဒီလိုသတင်းမီဒီယာပုံမျိုးတိုးတက်နေတဲ့အချိန်ကာလမျိုးမှာတော့ဒီကိစ္စတွေဟာနော်နိုင်ပိုင်းအတွက်မှာကိုပဲကျွန်တော်တို့မျက်နှာဖုံးကွာကြမယ်။ကျေးဇူးတင်ပါတယ်။ဒါကြောင့်မလို့သတင်းမီဒီယာသမားတွေရဲ့တာဝန်ဟာပြည်သူလူထုကိုသတင်းရှင်းရှင်းမှုမှန်မှန်ကန်ကန်တော့ရောက်ရှိအောင်ဆောင်ရွက်ပေးနိုင်ကြလိမ့်မယ်လို့ကျွန်တော်တို့အဲ့လိုအကြံဉာဏ်အပြင်ရှင်းရှင်းသုံးသပ်ပါတယ
်။ဟုတ်ကဲ့ဦးဇင်လင်းကျေးဇူးပဲခင်ဗျာ။အဲ့တော့ DVB Democratic မြန်မာတာညွှန်ကြားမှုဦးခမောင်ခင်ဗျာဦးခမောင်ဝင်းတို့ကပြီးခဲ့တဲ့ရွှေအောင်ရောင်တော်လှန်ရေးမှာဒီ Democratic မြန်မာတာရဲ့ကဏ္ဍကတစ်ကမ္ဘာလုံးကလေးစားရတယ်အတိမတ်ပြရတဲ့အခြေအနေကိုရောက်ခဲ့ပါတယ်အဲ့တော့ဥက္ကမဝင်းတို့အဲ့ဒီတုန်းကကြိုးပမ်းခဲ့တဲ့ပုံလေးတွေကျွန်တော်နည်းနည်းပြန်ပြောပြပါလားခင်ဗျာသတင်းတွေကိုဘယ်လိုစုဆောင်းကြတယ်ဥက္ကမဝင်းတို့ခန့်ထားတဲ့ဝန်ထမ်းမဟုတ်တဲ့လူတွေရောဘယ်လိုကူညီပံ့ပိုးခဲ့ကြတယ်ဆိုတာလေးရှင်ကျွန်တော်သိပြပါစီခင်ဗျာ
ကျွန်တော်တို့ကတော့ကျွန်တော်တို့ခေါ်ပေါ့လေဗီဒီယိုဂျာနယ်လစ်ဆိုခေါ်တဲ့ဗီဂျီကိုမှာပဲခြေစိုက်ပါတယ်ခင်ဗျအဲ့ဒါကစစ်စစ်ဂျာနယ်လစ်ဆိုတာနည်းနည်းလေးတော့ကြွားပါတယ်အဲ့တော့ဂျာနယ်စစ်စစ်ဂျာနယ်လစ်ကဗမာတရားနေပြီးတော့တင်းနေထုတ်ပေးနေမှာအရေးကြီးတဲ့ခန်းကဏ္ဍပါတယ်ဆိုတာကျွန်တော်လက်ခံပါတယ်လုံးဝလည်းငြင်းပြူတယ်ဒါပေမဲ့ကျွန်တော်လုပ်နေချာရာကျွန်တော် ောင်းနဲ့လုပ်တဲ့ကိစ္စတွေကိုကျွန်တော်တရင်ထောက်ကြောက်တယောက်တည်းလုပ်ရတယ်အဲ့ဒါဗီဒီယို journalist ဒီလူတွေကဗီဒီယိုဟို journalism skill တွက်ကို training ရတာပြီးသားလူတွေဖြစ်တယ်လို့ဒီနေ့အရေးကြီးတဲ့ဒီ IT နည်းပညာမှာလည်းသူက training ရတာဖြစ်ပါတယ်အဲ့တော့သူတို့ကဒီရေးကြည့်တဲ့အရုပ်တွေကိုရိုက်ကူးပြီးပြီဆိုတာနဲ့တော့ချစ်မီဒီ IT နည်းပညာသုံးပြီးတော့မှဗီဒီယိုရုပ်တွေကို capture လုပ်မယ် convert လုပ်မယ်ပြီးတော့မှကျွန်တော်တို့ဒီကျွန်တော်တို့ရဲ့ရုံးချုပ် post လို့ကိုဒီနိုင်တိုင်းတွင်ပြင်ပေးလို့ရတယ်ဒါကြောင့်ဟိုပါတော့ဒီဂျပန်သတင်းထောက်ပြကိုသူတို့ပြတ်တက်လို့တဲ့ချိန်မှာအဲ့ဒီရုပ်ကစကဘာလုံးကိုနိုင်တိုင်းတွင်တက်နှံ့သွားတယ်ဆိုအဲ့ဒါကဘာပြလဲဆိုတော့ကျွန်တော်တို့ဗီဒီယို journalist ဆိုရအဲ့လိုမျိုးချင်းနေအောင်မှာရေးကြည့်တဲ့အရုပ်တွေကိုကိုရိုက်ကူပြီးတော့မှအချိန်ကြီးအလင်းများချင်းနီးပညာနဲ့ပို့ပေးနိုင်ခဲ့တယ်ဆိုတော့ဒါမျိုးကိုကျွန်တော်ရွှေဝိုင်းတွန်လိုင်းမှာလည်းကျွန်တော်လုပ်နိုင်ခဲ့တယ်ပြီးတော့ဒီ Nagis အမုံတိုင်းကာလမှာလည်းလုပ်နိုင်ခဲ့တယ်အခုရေကောက်ပွဲကာလမှာလည်းဒါမျိုးကျွန်တော်လုပ်ဖို့တော့အစီအစဉ်ရှိလာတယ်ခင်ဗျာ
โอเคအခုပါဝင်ကျေးဇူးပဲခင်ဗျာ ARD တင်းဌာနတာဝန်ခံ Editor ဦးကျော်သာမိုးခင်ဗျာဦးကျော်သာမိုးတော့ဟောဒီကျွန်တော် Print Journalism နဲ့ Online Journalism ပေါ့လေဒီရာတွေကိုပုံလေးရေးသားဖော်ပြတဲ့တင်းနေစုဆောင်တဲ့နေရာမှာအပယ်လိုအတွေ့အကြုံတွေရှိလဲနည်းနည်းသိပြစေခင်ဗျာ
အာကုနာကကိုမောင်ဝင်းတို့ကိုဆက်စင်းလို့ပြောသွားတဲ့ပုံစံမှာပဲပြီးခဲ့တဲ့အပွဲတွေမှာတော့ဟာလာဒီပမီဒီယာတွေရတယ်2008 2008ဒီ Nagis မုံတိုင်းဖြစ်ခဲ့တဲ့အချိန်မှာလဲတတင်းတွေပေါ့နော်တပ်ပုံတွေဟာကို DVD ဆိုလဲဗီဒီယိုတွေကျွန်တော်ဆိုလဲတန်းတဲ့ဟာတွေပေါ့လေအကောအနှင်နဲ့ရတယ်ချက်ချင်းမိနစ်ပိုင်းတွေမှာတင်နိုင်တယ်ပေါ့လေဆိုတော့ဒါတွေကဟိုကျွန်တော်တို့ဖေးရစီရင်ရဲ့ network တွေခွန်ရက်တွေရှိနေတယ်လို့မျိုးပဲ citizen journalist တွေပေါ့ဒီလူတွေကပေါက်ဖွာလာတဲ့တတင်းတောက်တွေကလည်းရှိနေတာဟုတ်ဆိုတော့အဲ့ဒါကြောင့်လုပ်နေတာပေါ့လေဒါပေမဲ့ဒီနေ့ဒီနေ့မှာတခုပြောချင်တာကခုနပြောတဲ့ဒီအချိန်မှာလည်းအရန်ကြီးကြည့်နေတာဟုတ်အရေးကြီးနေတဲ့အခါကျတော့ဟာလာမီဒီယာတွေနဲ့ဘယ်လောက်ထိကုနာကိုမှောင်ဆိုးမိတဲ့နေကွန်ဘယ်လောက်ထိ2010ရေကောက်ပွဲမှာဘယ်လောက်ထိလုံနိုင်တယ်လုံတဲ့လဲဆိုတဲ့ဟာတွေမှာဆိုရင်တော့ကျွန်တော်ထင်တယ်ဒီနေရာမှာသတင်းတွေကတော့ထွက်လာမှာပဲအဲ့ဒါ DVD ရော ARV ရော Channel သတင်းထံကတွေရောထွက်လာမှာပဲအများကြီးတက်ပုံတွေလည်းထွက်လာမှာပဲတခုဖြစ်ပြီဆိုရင်ပေါ့လေဒါပေမဲ့ကျွန်တော်ထင်တယ်ဒီနေရာမှာမီဒီယာရဲ့အခန်းကဏ္ဍအနေနဲ့ဆိုရင်တော့ဒီနှစ်ကလည်းစမာဘီအတွက်ဆိုရင်တကယ့်ကိုအရေးကြီးတဲ့နှစ်ကိုဆိုတော့အခုဆိုရင်ဆောင်ဆန်းစုကြည်နဲ့ NLD ပါတီကလည်းသုံးမချက်တစ်ခုကိုချထားပြီးပါပြီပေါ့နော်အပါတီကိုယူကော့ပဲမဝင်ဖို့အတွက်ဟလာငါမို့လဲဒီမှတ်ပုံတင်ဖို့အတွက်သုံးမချက်ချထားပြီးတော့ဒီလိုအချိန်မှာမီဒီယာပို့ပြီးတော့ရှစ်တလန်တိုးပြီးတော့ကျွန်တော်တို့တွေစဉ်းစားသင့်တယ်လို့ကျွန်တော်ကလည်းထင်တယ်ဆိုတော့တဘောဥပမာအရင်ပြီးခဲ့တဲ့ရက်တိုင်းမှာကျွန်တော် NLD ကနေသုံးမချက်မချခင်မှာဖြစ်ခဲ့တာလေဆိုရင်ကျွန်တော်ကြည့်ကြည့်တယ်မီဒီယာမှာနည်းနည်းတက်တာတွေသတင်းတွေကိုသုံးကက်ကြည့်မယ်ဆိုရင်ဟလာဒီ energy ရဲ့မှာနည်းနည်းလေး world ကွဲလွဲမှုတွေရှိတာ哦အဲ့ဒီခါမှာဟာလာဒီဘက်ကနေပြီးတော့ပါတီကိုမှတ်ပုံမတင်ရေးနဲ့ပါတီကိုမှတ်ပုံတင်ရေးအတွက်ကွဲတဲ့နေရာမှာပါတီမှတ်ပုံမတင်ရေးဘက်ကိုပို့တဲ့သတင်းတွေကပိုများတယ်လို့ကျွန်တော်ကတော့တွေ့ရတယ်အဲ့ဒီနေရာမှာကျွန်တော်တို့ကမီဒီယာကိုကျွန်တော်တို့ကကြည့်တဲ့ခါမှာသတင်းပို့တယ်သတင်းမှန်ကိုပြည်သူကိုတင်ပြပြီးလို့ဆိုတာလက်ခံပါတယ်ဒါအနှံ့တိုင်းပါပဲဒီတိုင်းပဲသွားအောင်ဆိုပေမဲ့နောက်ထပ်တစ်ခုမီဒီယာလုံးဝမဲ့ဟာပါလဲဆိုတော့မီဒီယာ public forum ပေါ့နော်ပြောမယ်ဆိုရင်တော့ဟလာပြည်သူတွေရဲ့ဆွေးနွေးဖို့အခမ်းအနားတစ်ခုဒါမှမဟုတ်လေပြည်သူတွေမတူညီတဲ့အမြင်တွေကိုဆွေးနွေးဖို့ထုတ်ပြပေးဖို့နေရာတစ်ခုဖြစ်တာ哦ဆိုတော့အဲ့ဒီဟာကိုကြိုပြီးတော့ကျွန်တော်တို့ကြီးစင်တယ်လို့ထင်တယ်အဲ့တော့ဟိုနှစ်အပန်းနှစ်ပန်းရှိတယ်ဆိုရင်နှစ်ပန်းလုံးကိုနှစ်တက်တက်ဖော်ပြပေးဖို့အခါအရင်အရေးကြီးတယ်ဒါမှပြည်သူကโอเคနှစ်ပန်းရှိနေပါလားဒါမှမဟုတ်လေ၄တန်းရှိနေပါ၃တန်းရှိနေပါအဲ့ဒီမှာပြည်သူကလိုက်ပြီးတော့စဉ်းစားမအောင်အဲ့ဒီရွေးချယ်မှုတွေကိုအနှံ့တိုင်းပေါ်ပြပြဖို့လိုတယ်အဲ့ဒါမီဒီယာရဲ့အခန်းကဏ္ဍလို့ထင်တယ်နောက်တစ်ချက်ကဟိုပြည်သူတွေရောမမြင်သေးဘူးဆိုရင်တော့မှလည်းโอเคဒီမှာတော့တလန်းရှိနေတယ်အဲလူတစ်ယောက်ကတော့စဉ်းစားထားတာဒီတလန်းရှိတယ်အဲ့ဒါကိုကျွန်တော်တို့ကစတိရှိရှိနဲ့အများပြည်သူကတကယ်လို့သဘောမတူဘူးဆိုရင်တော့မှဟာလာဒါမှမဟုတ်လည်းပါတီတစ်ခုကလည်းသဘောမတူဘူးဆိုတော့မှအဲ့ဒါကိုထုတ်ချပြဖို့လိုတယ်ပြီးတော့အဲ့ပေါ်မှာဆွေးနွေးလာဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာကတော့မီဒီယာရဲ့အခမ်းအနားအနေနဲ့ဟုတ်ကဲ့ဒီနေ့မှန်နေဖြစ်နေတဲ့ဟာတွေကိုဖော်ပြသေးတာလဲမှန်တယ်အဲ့ဒီတက်ပို့ပြီးတော့ကြိုပြီးတော့ရှေ့ကိုဒါဟိုနကောတဲ့ဒီပိတ်တွေလုတ်သေးဖို့အဲ့ဒါကိုလည်းကျွန်တော်တို့စဉ်းစားနေတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ခင်ဗျာဒါအင်မတန်စဉ်းစားစရာကောင်းတဲ့အတွေ့အခေါ်တရားပါပဲဦးကျော်သွားမှုခင်ဗျာကျွန်တော်တို့ဒီ RFA အနေနဲ့တော့ပေါ့လေအဲ့ဒီတော့ကျွန်တော်ဆိုပါတော့ တည်တည်လင်းလင်းကွဲပြားတဲ့အမြင်ပြောမယ်ဆိုရင် NND ပါတီကဥက္ကမောင်ဆိုရဲ့အမြင်ဆိုကျွန်တော်တို့ तू ပြောလို့သမျှကို तू ပြောသမျှအကြောင်းအရာကိုကျွန်တော်တို့အပြည့်အဝပဲမထင်မကြံဖော်ပြခဲ့ပါတယ
်
အတူတူမှာလည်းကျွန်တော်တို့တခြားကွဲလဲတဲ့အမြင်ရှိတဲ့လူတွေဥပမာဆိုပါတော့ခင်ဗျာဥတုဝေတို့ရဲ့သဘောထားတွေလည်းကျွန်တော်တို့ကတော့တတ်နိုင်မြဖော်ပြပါတယ်မှန်ပါတယ်ခင်ဗျာကျွန်တော်တို့မီဒီယာသမားတွေမှာပြင်ွက်တွေလိုက်နာဆောင်ထိန်ဖို့လိုတယ်ပကတိဖြစ်နေတဲ့အခြေအနေကိုလူတို့ကိုအမှန်တိုင်းသိဖို့ပြောဖို့လိုတယ်ဆိုတာကျွန်တော်လက်ခံပါတယ်ခင်ဗျာအဲ့တကူဦးဦးကျော်သားမိုးရဲ့တစ်ဆက်တည်းမှာကျွန်တော်ဒီလက်ရှိဒီပညာတွေရဲ့တိုးတက်မှုနဲ့ပတ်သက်တာလေးတွေကျွန်တော်ဆွေးနွေးကျင်တယ်ခင်ဗျာဆယ်လူလာဖုန်းပေါ်လာတော့ခက်တခက်ဆန်းလာတယ်အဲလူတွေကတယ်လီဖုန်းကိုဟိုလမ်းပေါ်ကနေဘယ်နေရာဆိုတယ်လီဖုန်းဆက်လို့ရတယ်နိုင်ငံတကာကိုပြောလို့ရတယ်ဆိုရင်အဆင့်ကူးပြောင်းသွားတယ်ကင်မရာတွေဆိုရင်လည်းပလင်သုံးပြတဲ့ကင်မရာတွေအစားကျွန်တော်ဒီဂျစ်တယ်ကင်မရာတွေပေါ်လာတဲ့အခါမှာအရင်နဲ့ပေါ်ပြီးလုံနိုင်တာတွေလွယ်ကူတာတွေရှိလာတယ်အဲ့တဆင့်ဆိုရင်အခုဆိုဒီ still camera တွေကဗီဒီယိုကိုပါရိုက်ကူးလို့ရတဲ့အဆင့်ကိုလည်းအခုမကြခင်ကပဲပြီးပြီးပြင်ပြင်ပြောင်းသွားပြီခင်ဗျာကဘာကျော်ဒီ Nikon တို့ Canon တို့ဆိုတဲ့ဒီကင်မရာတွေကအခုအဆင့်အတန်းမြင့်တဲ့ဗီဒီယိုတွေတော့သူတို့ရိုက်ကူးတဲ့အဆင့်ကိုပြောင်းသွားပါပြီအဲ့တော့ဒီလိုအမခန်းနည်းပညာတွေတိုးတက်လာတဲ့အချိန်မှာအခုပြည်တွင်းကသတင်းတွေကိုကျွန်တော်တို့ပြပမှာရှိတဲ့ဒီသတင်းစာနယ်ဇင်းတွေကလည်းတနေ့တခြားအရင်နဲ့ပို့ပြီးအလွယ်တကူရလာပြီလို့ပြောလို့ရပါတယ်အဲ့တော့ဦးကျော်သားမိုးတော့အခုဒီအဲ့ပြည်တွင်းကတရင်တွေကိုရယူတဲ့နေရာမှာဘယ်လိုနည်းပညာတွေများသုံးနေလဲခင်ဗျာ
အဲကျွန်တော်တို့ကတော့လောဆယ်တော့အဲ့ဒီတရင်ရယူတဲ့နေရာမှာတော့ကျွန်တော်တနေ့တရင်ထဏရည်လည်းမကွာပါဘူးတကယ်ပါလို့လည်းမကွာပါဘူးတရင်နည်းတွေအကုန်သုံးနေပေါ့လေဆိုတော့အတိအကျတော့ကျွန်တော်တနေ့အာနီလန်ဘယ်နှစ်သွေးရှိမလဲ၃တွယ်လောက်ရှိမယ်လို့ထင်တယ်အာနီလန်တော့ဒီဘက်နောက်ပိုင်းမှာ2000နောက်ပိုင်းမှာကျွန်တော်တို့ပို့ပြီးတော့အာရလာတော့ email internet ပေါ့ဗျာ2000 assignment ဆိုရင်ကျွန်တော်သိမရှိသေးဘူးဒါဒီဘက်နောက်ပိုင်းမှာပို့ပြီးတော့ email internet တွေပို့သုံးလာတယ်ပြည်ထောင်စုတွေကနေပြီးတော့အဲ့တော့ကျွန်တော်တို့တင်းနေတက်ပုံတွေကို email internet ကနေရတယ်ဟာနောက်တစ်ခုကတော့ကျွန်တော်တို့အရင် CEO အတိုင်းသုံးနေတဲ့ဖုန်းပေါ့ဗျာအာဖုန်းနေလည်းကျွန်တော်တို့ဆက်တယ်အဲ့တော့အဲ့ဒီကနေပြီးတော့ကျွန်တော်တို့တင်းနေရတယ်ဒါနောက်ဆုံးတစ်ခုကတော့ဟာလာလူချင်းတွေ့ပြီးတော့ရတာပေါ့လေဆိုတော့အခုနောက်ပိုင်းဆိုရင်ပေါ့ပဲပြောအမာဒီယာပိတ်ထားစေဆိုပေမဲ့လည်းအမာဒီယာထွက်ပြီးလာလေတဲ့လူတွေပဲဖြစ်ဖြစ်ပါရဲ့ဖြစ်ဖြစ်ဟဲ့လားလူတွေပို့ပြီးတော့များလာတယ်တခြားနိုင်ငံတွေကိုဆိုတော့အဲ့ဒီမှာကျွန်တော်တို့တွေလူချင်းတွေ့ပြီးတော့ဟဲ့လားဆွေးနွေးလို့ရတယ်အဲအထက်ရသတင်းတွေကိုကျွန်တော်တို့အဲဟိုရယူတယ်ပေါ့လေဆိုတော့အဓိကအချက်ကျွန်တော်ထင်တယ်3နီးပေါ့လေအဲ3နီးနဲ့ကျွန်တော်တို့တွားနေတာပေါ့နော
်ဟုတ်ကဲ့ဒါနဲ့နှုတ်ဥက္ကမဝင်းခင်ဗျာဥက္ကမဝင်းတို့ရောဒီသတင်းအချက်လက်တွေရယူတဲ့နေရာမှာအခုကင်မီနီပညာတွေကိုဘလောက်လောက်သုံးနိုင်လဲနောက်တစ်ခုကျွန်တော်သိချင်တာအခုလာမဲ့ကာလမှာအစိုးရကလည်းသူ့မှာရှိတဲ့အဲမီဒီယာစာရင်းစင်းသူ့လုံနိုင်တဲ့မြောက်ကိုသူကအသုံးပြုမှာမလွဲဧကံမှာပဲလေဥပမာအဖြစ်အဲကျွန်တော်အင်တာနက်ပိတ်ဆို့မှုတွေသူတို့အစိုးရပိုင်းမီဒီယာတွေကနေတော့အခုနိုင်ငံတကာကိုသူတို့ကြုံမြင်တဲ့ညာဆွဲနာမျိုးတွေပေါ့ခင်ဗျာတိုးချက်တာတည်တည်ဂျပန်နဲ့လုံမှာဖြစ်တယ်လို့ပြည်ပကိုသတင်းတွေတတ်နိုင်မြာမထွက်အောင်လဲသူတို့ကအစွမ်းကုန်ကြိုးစားမှာပဲခင်ဗျာအဲ့တော့အဲ့ဓာတွေကိုကြော်လွှားဖို့နီးလန်းနေလက်ရှိဘယ်လိုနီးစနစ်တွေသုံးနေတယ်နောက်တော့ဘလို့သုံးနိုင်မယ့်အနေအထားရှိလဲဥက္ကမဝင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကဒီ DVD ကဒီအပန်မြင့်မီဒီယာဌာနဖြစ်တဲ့အပန်မြင့်မှာတော့မှရေဒီယိုရောတယ်လီဗီရှင်းရောရှိတာပေါ့နော်ဆိုတော့ရေဒီယိုဆိုလို့ရှိရင် short wave ကသွားတယ်လေလိုင်းကသွားတယ်ဆိုတဲ့အတွက်ဟိုဟာဟိုသွားတဲ့ဟိုဟာ information ဖြတ်ချစနစ်ကိုသူကပိတ်ဆို့တားဆီးဖို့ဟိုဖြတ်တယ်လို့တော့ဒီသံမြင့်ဌာနရဲ့ RFA အပါအဝင်သံမြင့်ဌာနတွေကညှိနှိုးဆောင်တဲ့တင်ကြတာပေါ့နော်ဆိုတော့ယူကြတာပေါ့ဒါပေမဲ့ကျွန်တော်တို့ကတယ်လီဗီရှင်းရှုနေချိန်မှာပို့ပြီးတော့မှဖြစ်မိတဲ့ news နဲ့တူကျွန်တော်သုံးလာရတယ်ခင်ဗျာအဲ့တော့တည်င်းအပေးယူလုပ်တဲ့ဟာကိုလေလိုင်းမှာလုပ်တာရများတယ်ကျွန်တော်တို့ကဥပမာဆိုကြပါစို့နော်ဒီဂျပန်ပြင်ထောက်ကိုသူတို့ပြစ်တက်လိုက်ပြီးတဲ့ချိန်မှာတော့ဒါစက်တင်ဘာ28ရက်နေ့2008ခုနှစ်အဲ့တော့အဲ့ဒီရုပ်ကကမ္ဘာတည်င်း TV တွေမှာအကုန်လုံးပေါ်လာတဲ့ချိန်မှာနားဖအဲ့ဒီညမှာဒီ internet service တစ်ခုလုံးဖြတ်ချလိုက်တယ်မှတ်မိမှထင်တယ်ကျွန်တော်တို့အဲ့တော့ဒီ telephone service တစ်ခုလုံးလည်းသူကရချပလိုက်တယ်ဒါပေမဲ့နောက်ရက်ဒီမှာကျွန်တော်တို့ကဆက်ပြီးတော့မှရုပ်တွေထုတ်နိုင်ခဲ့တယ်ဥပမာဆိုကြပါစို့နော်ဒီဖုန်းကြီးအလောင်းဟိုပစွန်တောင်ချောင်းမှမျောနေတဲ့ရုပ်တွေကဒါကသူတို့ internet စနစ်ကြီးရောဒီ telephone စနစ်ကြီးရောလုံးဝဖြတ်ချပြီးတော့မှကျွန်တော်ကထုတ်နိုင်ခဲ့တဲ့ရုပ်တွေပါတခါ cyclonakis ဆက်ဖြစ်တော့အဲ့ချိန်မှာရန်ကုန်တမြို့လုံးကပါလုံနီပါပြည့်စုံသွားကြဒီခရီးစစ်နော် infrastructure telephone line တွေအကုန်လုံးဒီကပြည့်စုံသွားတဲ့အချိန်မှာကျွန်တော်တို့ရုပ်တွေထုတ်နေတယ်အဲ့ဒါဘာပြနေလဲဆိုတော့ကျွန်တော်တို့ကနာဖကျွန်တော်တို့တားဆီးလို့မရတဲ့နီးစနစ်ကိုတုံးပြီးတော့ကျွန်တော်ကလုပ်နေပါတယ်ခင်ဗျာအဲ့တော့အခုရွေးကောက်ပွဲကာလမှာလဲကျွန်တော်ကမှန်သားပါတယ်သူတို့ကပိတ်ပါလိမ့်မယ်နော်ဥပမာဆိုကြပါလို့ဒီ NLD ပါတီကလွန်ခဲ့တဲ့3ရက်ကသုံးချက်ချာနေမှာဆိုလို့ရှိရင် internet speed ကအရန်ကိုနှေးနေတယ်ပြီးတော့အတွေ့အကြုံရှိပါလိမ့်မယ်ဒီရှင်ဝါရုံတော်လှန်ရေးနှစ်ပတ်လည်နေလို့ဟိုအရေးကြီးတဲ့နေ့တွေမှာ internet speed ကိုတမင်နှေးချတာကသူတို့လုထားတယ်ပြေးပါလိမ့်မယ်အဲ့ဒါကအထက်ကနေပြီးတော့မှရုပ်တွေအဖန်တွေတပ်ပုံတွေပို့လို့မရအောင်သူတို့ကလုထားတဲ့စနစ်တွေပါဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုလုံးပြင်ဆင်ထားပြီးသား
ကျွန်တော်ကဒီအဖန်ခွင့်လုပ်ငန်းဆိုတာကသတင်းအချက်လက်ခုနကပိုင်းဗီဒီယိုရုပ်ဓာတ်ပုံရုပ်အကုန်လုံးလေလိုင်းရလုပ်တဲ့ဟာတွေအဲ့ဒီလေလိုင်းကသွားတဲ့စနစ်တောင်မှကျွန်တော်နာအဖဒီထဲမှာသူတိဆောက်ထားတဲ့စနစ်ကိုမီခရိုမရဘူးအားထားလို့မရဘူးသူကအဲ့ဒါအမြဲတမ်းရပ်ထားမှာပိတ်ချမှာကျွန်တော်ပြီးထားပြီလားအဲ့ဒါကျော်လို့ရတဲ့နည်းစနစ်တွေကဒီနေ့ခင်မှာရှိနေပါရဲ့ခင်ဗျာနည်းပည season journalist လို့ကျွန်တော်တို့ပြောကြတယ်လူလူတွေကစေတနာဝင်တာဒါမှမဟုတ်လူလူတွေကနေပြီးတော့မိမိတို့အသိစိတ်နဲ့မိမိဝင်ရောက်ပြီးတော့ဒီသတင်းချက်လက်တွေပို့မြင်ကြတဲ့ဒီသတင်းသမားတွေရဲ့အနေထားကိုအခုသူတို့ဘလောက်ခင်မိတိုးတက်လာတယ်လို့ပြောလို့ရမလဲခင်ဗျာ
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့နည်းပညာပိုင်းနေခင်မိတိုးတက်ရုံနဲ့ကျွန်တော်တို့သတင်းတွေကိုပေါ်လေးပြည့်စုံစုံရဖို့လွယ်ဘူးလို့ကျွန်တော်ထင်တယ်ဒါမှမဟုတ်ဘာလိုအပ်နေသေးတယ်လဲဆိုတော့ကျွန်တော်တို့ဒီလူလူရဲ့ငိုကြမှုပေါ့လူလူရဲ့နိုးကြမှုရဲ့တတိရှိမှုရဲ့နော်လူကသတင်းပေးလို့မှုဆိုတဲ့အခန်းကဏ္ဍပေါ့ဆိုအဲ့ဒီအခန်းကဏ္ဍကျွန်တော်တို့နိုင်ငံမှာအခုတော်တော်ကြီးကိုတိုးတက်လာတာကျွန်တော်တို့တွေ့ရတယ်ကိုတော့ကကျွန်တော်တို့ဒီသတင်းဌာနတွေအနေနဲ့အင်တာဗျူးလုပ်ဖို့ဆိုလို့ရှိရင်ဒါပြောရတဲ့လူအင်တာရှားပါတယ်ဒါပညာတတ်တွေတောင်မပြောရပါဘူးဒီကနေ့ကျတော့အဲ့လိုမဟုတ်တော့ဘူးနော်တာမန်လက်လုပ်လက်စားတွေတောင်မှပြောကျင်ဆိုကျင်လာကြတယ်ဘာကြောင့်လဲဆိုတော့မတရားမှုတွေပြင်းပြမှုတွေဒါကများတယ်သတင်းထင်ရှားမှုတွေဒါကများတဲ့ခါကျတော့လူတို့ကသတင်းအမှန်ကိုသိကျလာတယ်သူတို့သိထားတဲ့သတင်းအမှန်တွေလည်းပြောကျင်လာတယ်ဆိုအဲ့ဒီလူလူရဲ့ဒီငိုကြတက်ကြွမှုကကျွန်တော်တို့တရင်စီးကြောင်းကိုပို့ပြီးတော့ဖုံမျိုးတိုးတက်လာစီတဲ့အချက်တစ်ချက်လို့ကျွန်တော်အဲ့ဒါတစ်ချက်မြင်တယ်ဗျနောက်တစ်ခုကတော့ကျွန်တော်တို့ဒီဤတွင်နဲ့ဤပမှာအခုကြည့်လိုက်လို့ရှိရင်ကျွန်တော်တို့အပြင်ဘက်ကတရင်သမားတွေ RFA DVD เนาะကျွန်တော် VOA DVD စသဖြင့်ဒါတွေအပြင်ကျွန်တော်တို့အခုအင်တာနက်ကနေပြီးတော့လည်းပဲအခု AR တို့မီနီမာတို့ကလည်းပဲဗီဒီယိုတွေကျွန်တော်တို့ကင်နိုင်နေပြီဆိုတော့ဒါပြန်ရတော့အများကြီးလုံးနိုင်တယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့သို့တော်လည်းပဲဆဲရသတင်းသမားတွေကလည်းပဲသူတို့အနည်းသူတို့ဟန်နဲ့နော်အပြင်ကိုပူနိုင်တာတွေအများကြီးကျွန်တော်တို့တွေ့လာရတယ်။တနည်းအားဖြင့်ပြောရင်ဆဲကသတင်းသမားတွေကလည်းပဲနော်ဒါစစ်တပ်ရဲ့ဒါဖိနှိပ်မှုချုပ်ချယ်မှုတွေဒါအများလုံးလို့သူတို့လုပ်ချင်တာတွေလုပ်လို့မရဘူး။နော်သူတို့ကန့်တချုပ်ချယ်မှုအောက်မှာပဲသူတို့ရေးနေရတယ်ထုတ်နေရတယ်ဆိုပေမဲ့လို့တိုင်းကလည်းပဲသူတို့အချို့သတင်းတွေသူတို့ဒါစီရေးကိုတင်တယ်။နော်တင်တဲ့အခါမှာတချို့ဟာလေးတွေလည်းပဲအဲဒီရေးရနေပြီမျက်စိလည်းပြီးလွတ်လာတဲ့သတင်းတွေကျွန်တော်တို့ဒီထဲကြားနေတယ်မှာကျွန်တော်တော်များတွေ့ရပါတယ်လူတွေအကျိုးရှိတဲ့သတင်းတွေပေါ့လေအဲ့ဒီလိုမှလွတ်မလာဘူးဆိုရင်လည်းပဲဒီတွင်သတင်းသမားတွေဟာဘာပဲဖြစ်ဖြစ်ကျွန်တော်တို့သတင်းထုတ်လို့ရတဲ့စီးကြောင်းတွေရနေတခင့်ကျွန်တော်တို့သတင်းတွေထုတ်ပြလာတာတွေ့ရတယ်ကျွန်တော်တို့ဒီတွင်သတင်းသမားတွေဘာပဲဖြစ်ကျွန်တော်တို့အပြည့်အစုံပြောင်းမှာဖြစ်တယ်ဒါကြောင့်မလို့ခုနလူတွေရဲ့လိုချင်မှုကျွန်တော်တို့ဒီတွင်သတင်းသမားတွေရဲ့စူးစမ်းဆောင်ရွက်လာမှုအဲ့ဒါအပြင်အခုနကျွန်တော်တို့ဥပဒေစွာဆွေးနွေးသွားတဲ့အချိန်မှာဒီ energy ကလည်းပဲဒီကနေ့တပည့်ရှိရှိလူလူအတန်ကိုနားထောင်ပြီးတော့နော်ဒီဆုံးမချက်အမှန်တန်အရေးကြီးတဲ့သမိုင်းဖဲ့ပြောင်းလို့ပြောရမလားပေါ့လေနော်အဲဒီအရေးကြီးတဲ့ဆုံးမချက်တစ်ချက်ကိုလူလူရဲ့အတန်ကိုနားထောင်ပြီးတော့ကျွန်တော်ချလိုက်တာကျွန်တော်တွေ့ရတယ်ဒါကြောင့်မလို့အခုလာမဲ့ရေကောက်ပွဲမှာကတော့အဲ့လိုအဖက်ဘက်ကနေပြီးကျွန်တော်တို့노ကြနေတယ်ဒီလူကောသတင်းသမားတွေကောနိုင်ငံအင်အားစုတွေကော노ကြဆက်ကြွနေတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီရေကောက်ပွဲမှာတော့ကျွန်တော်တို့မှန်မကန်လို့ဆိုဆိုတာတော့ခက်ခဲပါလိမ့်မယ်နောက်တစ်ခါသတင်းပိတ်ဆို့ကိုကြိုးစားရမှာလည်းပဲအချိန်ကြီးဖြစ်ပါလိမ့်မယ်တက္ကသိုလ်ကစောင့်ကြည့်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဈေးကောက်ပွဲရဲ့အရင်းတွေကိုအာဏာပိုင်နေနေနဲ့ဟောဘယ်နည်းနဲ့မှကျွန်တော်တို့ပိတ်ဆို့လို့ရနိုင်မှာမဟုတ်ဘူးအားလုံးဟာပွင့်ကြလာမှာပဲလို့ကျွန်တော်တို့အဲ့လိုပဲသုံးသပ်မိပါလိမ့်မယ
်ဟုတ်ပါတယ်ဦးဇင်းလင်းခင်ဗျာဒီလာမယ့်ဈေးကောက်ပွဲနဲ့ဈေးကောက်ပွဲလွန်ကာလတွေမှာဖြစ်ပြမဲ့အကြောင်းအရာတွေကိုဒီတွင်ပြပါဒီစာနယ်ဇင်းသမားတွေသတင်းဌာနတွေရဲ့အကျိုးကျေးဇူးကြောင့်ကဘာကတည်သလိုပြည်တွင်းမှာရှိတဲ့ပြည်သူလူထုကျွန်တော်တို့သောတာရှင်တွေတင်မကပဲပေါ့လေနိုင်ငံရေးပါတီတွေနောက်ဆုံးအစိုးရဝန်ထမ်းတွေကိုယ်တိုင်အစိုးရအဖွဲ့အစည်းတွေမှာပါဝင်ပတ်သက်တဲ့ပုဂ္ဂိုလ်များကိုယ်တိုင်လျှင်မီဒီယာတွေရဲ့ကဏ္ဍကြောင့်ပုံမိုးပြီးအသိပညာတွေဖွံ့ဖြိုးလာမှာမလွှဲပါပဲခင်ဗျာအဲ့တော့ဦးစင်လင်းအခုပြောခဲ့တဲ့တမအချက်နှစ်ချက်ကျွန်တော်သတိထားမိပါတယ်အဲ့ဒါတော့ပြည်တွင်းမှာရှိတဲ့ပြည်သူလူထုရဲ့သတင်းနဲ့ပတ်သက်တဲ့သဘောထားပြောင်းလာမှုနောက်တစ်ခါပြည်တွင်းမှာရှိတဲ့စာနယ်ဇင်းသမားတွေရဲ့အရေးတွေးပေါ့လေအဲ့တော့ဟုတ်ကဲ့အခုဦးကျော်သာမိုးတော်ဒီသတင်းအချက်အလက်စုဆောင်းရမှာပြည်တွင်းရဲ့လူလူတွေကဘလောက်အားပေးကူညီတာမျိုးရှိသလဲနောက်တစ်ခါလက်ရှိမြန်မာပြည်တွင်းရဲ့စာနယ်ဇင်းသမားတွေရဲ့အရေးတွေးရောဘလောက်လောက်ပြောင်းလဲလာတယ်ထင်သလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီလိုနဲ့ဒီပါဆိုတဲ့နေရာမှာကျွန်တော်ပြမလို့ပြောချင်တယ်အားတော့အများစုကဒီဘက်မှာမီဒီယာပါပဲဖြစ်ဖြစ်နိုင်ငံရေးအတိုင်းပါပဲဖြစ်ဖြစ်ဒီရင်းဒီပါအတွင်းနဲ့အပြင်ဆိုတော့အရင်တော့ကြတယ်ဒါပေမဲ့ကျွန်တော်အဲ့ဒါကိုမြင်တဲ့ဟာကတော့အတွင်းနဲ့ဒီရန်တကယ်တော့နိုင်ငံရေးစနစ်ပေါ့နော်အဲ့တခုကြောင့်မို့လို့ကျွန်တော်တို့ကနေရာဒေသအရခွဲပြားခံထားရတဲ့ဟာပေါ့လေဆိုတော့အပြင်မီဒီယာနဲ့အတွင်းမီဒီယာကိုပြောမယ်ဆိုရင်လည်းကျွန်တော်မြင်တာကတော့အတွင်းနဲ့အတွင်းကတစ်ဖက်နဲ့တစ်ဖက်အမိသဟဲပြုနေရတယ်အဲပြောချင်တာအထင်က ဟလာဒီလူတွေရဲ့ဖြစ်ဖြစ်ဒါမှမဟုတ်အထက်ရသတင်းနောက်တွေရဲ့ဟလာမီဒီယာသမားတွေရဲ့အခုညအထောက်ပံ့မရှိဘဲနဲ့ကျွန်တော်ဒီဘက်ကသတင်းမှန်နေသတင်းကောင်းနေမရနိုင်ပါဘူးအပြင်ထဲမှာလည်းပဲအထက်ရလူတွေရာသူတို့သတင်းမှန်နေသတင်းကောင်းနေဟလာကောင်းတွေကိုထုတ်နိုင်မှုအတွက်ဟလာကျွန်တော်တို့ပြင်ပမီဒီယာတွေမရှိဘဲနဲ့သူတို့ထုတ်လို့မရပါဘူးအထက်မှာအဲ့ဒီဟာတွေကိုစံစားလုပ်တာဟုတ် ဒီနေ့ကျွန်တော်တို့ကဒီဒီဗီဒီကဒီအစ်မန်မင်းမီဒီယာဌာနကနေပြီးတော့ကျွန်တော်တို့မြင်နေတာဒါကြောင့်မလို့အထက်ကဟာလာထောက်ပံ့မှုတွေကျွန်တော်လိုတယ်အတင်ကဆက်လက်ပြီးတော့လူမျိုးခွတ်တကယ်ဖြစ်တယ်ပေါ့နော်အဝေဖန်သုံးသပ်နိုင်တဲ့ကောင်းမှတွေအင်ဒီပန်ဒန့်ဖြစ်တဲ့ဟာတွေကျွန်တော်ဆက်ထုတ်နေဖို့လိုတယ် နောက်တစ်ချက်ကဒီအထက်ကမီဒီယာသမားတွေဘယ်လောက်ထိပို့ပြီးတော့ဟောဖြစ်လာလဲဆိုတဲ့နေရာမှာကျွန်တော်မီဒီယာသမားတစ်ခုရောကျွန်တော်မပြောချင်ဘူးဒီပြည်သူတွေအားလုံးကိုကျွန်တော်ပြောချင်တယ်ကျွန်တော်မြင်လာတော့2019ခုနှစ်စက်တင်ဘာဘလို့ရှင်းမှာလာတန်ဃာတော်လေးဆန္ဒပြခဲ့တဲ့နေရာကျွန်တော်တို့ဗမာပြည်ရဲ့စစ်တပ်ဂျန်နယ်လစ်ဆိုကဘာမှာရေလန်းစားပြီးသားဖြစ်နေတဲ့တကယ်လုံးအတွက်မွေးဖွားလိုက်တဲ ပါတယ်ပြောဟိုမြို့ကြတွေမှာမြန်ကုန်မြို့တွေမှာပို့ပြီးတော့တုံးလာတွေ့ရတယ်ဆိုတော့အဲ့ဒီဟာအခြေခံချက်ပေါ့နော်နောက်တကယ်တမ်းမှာပဲအဲ့ဒီ IT ကိုလိုက်ပြီးတော့သုံးဆွဲနိုင်တဲ့ဟလာဒီမျိုးဆက်တဲ့လူငယ်တွေပေါ်ပေါက်လာတယ်လူကြီးတွေကအတုံးနေတယ်ဆိုတော့အဲ့ဒီလိုလူငယ်လူလက်တန်းသားတွေလည်းပို့ပြီးတော့ပေါ်ပေါက်လာတယ်ဆိုတော့အဲ့ဒီလိုအချက်နှစ်ချက်လို့ကျွန်တော်မြင်တယ်ဒါပေမဲ့အားလုံးလိုတဲ့ချက်က၄ချက်အဲ့ဒီချက်ကပါလဲဆိုတော့နောက်20နောက်တစ်ချက်ကပါလဲဆိုတော့ဟာလာကျွန်တော်တို့မှာတကယ်ကိုအာစိတ်လုံရှားစရာအာမြန်မာပြည်တပီလူလုံးကိုထိခိုက်စေရတဲ့အချိန်ကာလတစ်ခုလိုတယ်အာဥပမာနဲ့အချက်နှစ်ခုပေါ့လေအဲ2000ခုမှာထိခဲ့တဲ့တန်ကတော်အရေးတော်ပုံအာ2008မှာထိခဲ့တဲ့ဟာလာနာဂစ်မုံတိုင်းပေါ့လေအဲ့လိုပါလေတနိုင်ငံလုံးကိုထိခိုက်စေတဲ့ဟာတွေကိုအဲ့လိုအချိန်တွေမှာခုနပြောတဲ့ပြည်သူတွေပဲဖြစ်ဖြစ်သတင်းသမားတွေပဲဖြစ်ဖြစ်သူတို့ကအဲ့အချိန်မှာဟာထားကြွလာတယ်ထားကြွလာတယ်ဆိုတာโอเคဒီစနေကဖြစ်နေတယ်ဒီမှာဘာတွေဖြစ်နေလဲဆိုတော့ဒီကမ္ဘာလုံးပြည်အောင်ငါတို့ပေါ်ပြရမှာဘာအတွက်လဲအမှန်တရားအတွက်ဆိုတော့အဲ့ဒါနံပါတ်3ချက်လို့မြင်တယ်ဒါပေမဲ့နံပါတ်4ချက်ကခုနဆရာဦးရင်လည်းပြောတဲ့အချက်အဲ့ဒါပါလဲဆိုတော့ဟလာစက်တိဆိုတာလို့တယ်ကျွန်တော်ထင်တယ်အဲ့ဒါမရှိဘဲနဲ့အဲ့ဒီသတင်းတွေထွက်လာမှာမဟုတ်ဘူးဆိုတော့ကျွန်တော်နေတာ2000မှာစပြီးတော့အမာဒီက CJ Citizen Journalist ကြည့်သူသတင်းသမားတွေပေါ်ပေါက်လာတာဝေးဖွင့်လာတဲ့နှစ်က2009ခုနှစ်ပဲဆိုတော့အဲ့ဒီပဲအတွက်အချက်၄ချက်ကတော့ဦးနဲ့ပြောတယ်ဟလာဒီပြည်နယ်ဆိုင်ရာတွေပြီးတော့ music လူငယ်တွေဟာနံပါတ်3ချက်ကတကယ်ကိုတနိုင်ငံလုံးအတွက်အရေးကြီးတဲ့အချိန်ကာလတစ်ခုပေါ့အဲ့ဒါဒီနှစ်ဆိုလည်း2010 election ပဲရွေးကောက်ပွဲပဲဆိုတော့ဒီနှစ်ကလည်းအရင်အရေးကြီးတဲ့ဖြစ်ပြီးရင်ဒီပြည်နယ်ထဲမှာအဲ့ဒီသတင်းတွေကိုတာနက်တွေဖြစ်နေတဲ့ကြားထဲကနေပြီးတော့ဗီဒီယိုတွေရိုက်ပြီးတော့ဒီ video ပဲဖြစ်ဖြစ် audio ပဲဖြစ်ဖြစ်ပို့ပေးတဲ့ပြည်သူတွေသတင်းသမားတွေဆိုတော့တက်တိဆိုတော့အဲ့ဒီအချက်လေးချက်ပေါ်မှာမူတည်ပြီးတော့အဲ့လိုသတင်းတွေကကျွန်တော်တို့စီကိုထွက်လာလို့ကျွန်တော်နေနဲ့နောက်တစ်ခုထပ်ပြောချင်တာကတော့ခုနအပြင်နဲ့အတွင်းနဲ့ပတ်သက်လို့ကျွန်တော်ကလည်းနည်းနည်းစိုးရိမ်နေရှိတယ်။အဲ့ဒါတကယ်တော့ဟိုစေစိုးကတောင်းဖြစ်ဖြစ်ဒီနိုင်ငံရေးစနစ်ကြီးကြောင့်ဖြစ်ဖြစ်ကျွန်တော်တို့ကကွဲနေရတာပေါ့လေ။ဒါမျိုးဆိုရင်တော့အဲ့လိုဖြစ်မှာမဟုတ်ဘူး။ဒါပေမဲ့အဓိကတော့အပြင်နဲ့အတွင်းကကျွန်တော်အပြင်လည်းမှီသေးပြုတ်နေတာ။အဲ့ဒါကြောင့်မှသာပဲကျွန်တော်တို့ကတကယ်သတင်းကောင်းတွေမှန်ကန်တဲ့ရုပ်ပုံကားချက်တခုကိုကျွန်တော်တို့ထုတ်ပေးနိုင်မှာဖြစ်တယ်။
ဟုတ်ကဲ့ဦးကျော်သားမကျေးဇူးပဲအဲ့တော့ရောပါအောင်ခင်ဗျာအခုဦးစင်းနေနဲ့ဦးကျော်သားမပြောတဲ့အချက်တင်တဲ့ပတ်သက်လို့ဦးခမဝင်ရောဘယ်လိုမြင်လဲခင်ဗျာ
အဲကျွန်တော်ဖြည့်စက်ပြောချင်တာတခုပဲရှိပါတယ်ခင်ဗျာဒါသူတို့ပြောတာပြီးပြည့်စုံပြီးတော့တော်တော်လေးလဲမှန်ကန်ပါတယ်အဲ့တိုင်းလေးရှိပါတယ်အဲ့တော့ကျွန်တော်ဖြည့်စက်ပြောချင်တဲ့တခုကဟောအထက်မှာကျွန်တော်တို့ကိုနော်သတင်းပေးပို့နေတဲ့သတင်းထောက်တွေကသူတို့သတင်းထောက်ရှိနေုံနဲ့အလုပ်ကမဖြစ်ဘူးအဲ့တော့သတင်း source ဖြစ်တဲ့ people လူတို့နောက်တစ်ခုကဒီနိုင်ငံရေးလှုပ်ရှားမှုဖွဲ့စည်းအခုနောက်ပိုင်းဆိုလို့ရှိရင်အစိုးရအရာရှိတွေစစ်တပ်ထဲကကိုယ်တိုင်ကကိုသူတို့တရင်ပေးချင်တဲ့စိတ်တွေကများနေတယ်။အဲ့လိုပါတော့များလာလဲဆိုတော့နော်။ဟိုကလူလူကိုယ်တိုင်ကအဲ့လိုသူတို့ရဲ့ဖြစ်ရမှန်တစ်ခုကိုသတင်းဌာနထုတ်ဖို့ပေါ်ပြလိုက်ခြင်းအားဖြင့်အကျိုးကျေးဇူးရလာတယ်သူတို့ကမြင်သွားတယ်။ဥပမာစစ်တပ်ထဲကအပင်အဓမ္မဖိန်းသွင်းခံလိုက်ရတဲ့ကလေးတယောက်ရဲ့အမိကသတင်းဌာနတွေပြောတယ် RFA ပြောတယ် DVB ပြောတယ်ပြည်ပသတင်းဌာနတွေပြောတယ်ရှင်းတယ်နောက်ကျတော့ဒီကလေးကပြန်လွတ်လာတယ်သူတို့ပဲဒီအတင်းအမလောက်အပီစီခိုင်းခံနေတဲ့လူတွေကသတင်းဌာနတွေပြောတယ်သတင်းဌာနတွေရှင်းတယ်ပြီးတော့ဒါကြီးကပြူချပြက်စီသွားတယ်ပြီးတော့မှဒီဟိုပေါ့နော်ဒီဟို PRP ခံလိုက်ရတဲ့ရပ်သားရွာသားတွေကအကျိုးမြတ်ငြားတဲ့ဟာရှိတယ်သူတို့ပဲလဲနေရမြေပိန်းခံလိုက်ရတဲ့လူတွေကလည်းသတင်းဌာနတွေပြောတယ်သတင်းဌာနတွေရှင်းတယ်ပြီးတော့အကျိုးရလာတယ်မြင်ရတယ်ဆိုတော့အဲ့ဒါမျိုးလူလူကိုယ်တိုင်ကနော်သတင်းဌာနတွေသတင်းပေးခြင်းအဖြစ်အကျိုးအမြတ်တွေကိုတို့ကမြင်လာတယ်အဲ့ဒါကပါမန်လူလူပိုင်းသူတို့နိုင်ငံရေးသမားတွေကလည်းသတင်းဌာနမရှိဘဲနဲ့နိုင်ငံရေးလုပ်ဖို့ဆိုတာခက်တယ်အဲ့တော့အခုနိုင်ငံရေးသမားတွေကိုယ်တိုင်က
ပြင်းထဏာတွေကိုအင်တာဗျူးပေးတာကွန်မန့်ပေးတာဟာသူတို့ရဲ့နိုင်ငံလှုပ်ရှားမှုကိုထောက်အကူဖြစ်စေတယ်ပြီးတော့ဒီဒီမိုကရေစီရဲ့ဒီရောင်စုံဘန်ကင်းကိုဖူးပြင်းနေတယ်လို့မြင်လာတဲ့အခါမှာเนาะအားလုံးကပြင်းထဏာတွေနဲ့ပူးပေါင်းပြီးတော့မှတင်ပေးလို့တဲ့စိတ်ကတိတ်မြင်မလာတယ်ခင်ဗျာအဲ့ဒါကကျွန်တော်မြင်တယ်လွန်ခဲ့တဲ့ချက်နှစ်25နှစ်လောက်ကတည်းကစီရီးရဲ့ဖြစ်လာတာအခုကတော့
ကျွန်တော်တို့ကဒီဒီဗီဒီကဒီအစ်မန်မင်းမီဒီယာထဏာကမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွေ့ကိုဘယ်လောက်လောက်ထိမှတ်ဆက်လိုက်ပြီးအကျိုးပြုနိုင်မယ်ဝိုင်းဝန်းဆွေးနွေးကြစေချင်ပါတယ်ဆရာဦးစင်လင်းစားပါလားခင်ဗျာ
ကျွန်တော်မြင်လာတော့အခုပြည်သူလူထုကလည်းတော်တော်ကိုစားသိရှိလာပြီအခုနကပြောသလိုပေါ့နော်သားပြောက်တဲ့အမေနော်ခုနကသရမခိုင်းခံရတဲ့လူတွေစသဖြင့်ပြည်သူတွေကပြောဆိုရဖြစ်လာရုံနဲ့မကဘူးအခုကျွန်တော်တို့တခါသူတို့အစိုးရဝန်ထမ်းတွေတဲကကိုနှိုက်ကြလဲပဲနော်သတင်းတွေထုတ်လာလို့အဲ့ဒါကြောင့်မလို့ကျွန်တော်မြင်လာကတော့ဒါပြည်သူလူရဲ့ဒီအချိန်ကတော့ပေါ့လေဒီသတင်းအမှန်တွေကိုဖွင့်ထုတ်ဖော်ခြင်းနဲ ဒီနေ့ကတဲ့မီဒီယာကိုတော့ဘယ်လိုပုံစံနဲ့မှသူတို့ဖိတ်ဆိုဟန်တာထားလို့ရတော့မှာမဟုတ်ဘူးအလူလူကတတ်တွင်းကကိုဟိုအစိုးရရရှိပိုင်းကကိုခုနပြောတဲ့နိုင်ငံရေးအင်အားစုရဲ့ပိုင်းကကိုအားလုံးဟာတက်ညီလက်ညီနဲ့เนาะဒီသတင်းစီးကြောင်းကြီးတစ်ခုကိုတွန်းပြီးတော့ဖောက်နေကြပြီเนาะဒီရွေးကောက်ပွဲမှာတော့ကျွန်တော်တို့မလွဲမသွေသတင်းသမားတွေဟာဒီလူတရားလုံးနဲ့နိုင်ငံရေးအင်အားစုတွေနဲ့ကို
ကျွန်တော်တို့ကဆိုရဲငေါ်တာဝန်ကိုကျေးဇူးပေးမှန်းထားဆောင်နိုင်ရမယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်မိပါတယ်ဟုတ်ကဲ့အဲ့ဥကြော်သွားမှုလဲညီကောင်းကြောင့်နေနဲ့ဗာမြဝေပန်တုတ်တာအောင်မလဲခင်ဗျာကျွန်တော်ဒီကနေ့ဆက်ပဲခင်ဗျာဗမာတစ်ချက်ကတော့ခုနကကျွန်တော်ပြောခဲ့တဲ့ဟာပါပဲအတွင်းနဲ့အပြင်ဆိုတာကွဲမနေပါဘူးအဲဒီတော့ကျွန်တော်ပြောချင်တာကအတင်းရမီဒီယာသမားပဲဖြစ် အဲ့ဒီတော့ကျွန်တော်မြင်တာတော့အချက်နှစ်ချက်လိုတော့ဒီမှာလေအမှန်တကယ်ကဟာလာလွတ်လပ်မှုဆိုတော့ကျွန်တော်ပြောနေတယ်ဟာမီဒီယာအင်ဒီပန်ဒန့်လွတ်လပ်ရမယ်ဆိုတော့အဲ့ဒီဟာမှသာပဲလွတ်လပ်မှုတစ်ချက်ရှိရမယ်လွတ်လပ်မှုရှိမှသာပဲကျွန်တော်တို့ကဟာအစိုးရဘက်လက်မဟုတ်ဟိုဘက်လက်မဟုတ်ဒါမှမဟုတ်တခြားဘက်လက်မဟုတ်ဘယ်တစ်ဘက်ကမကပ်ပန်းနဲ့အမြင်တိုင်းပေါ်ပြနိုင်ဖို
ဒီကနေ့ကျွန်တော်တို့ကဒီဒီဗီဒီကဒီအစ်မန်မင်းမီဒီယာဌာနကနေပြီးတော့အဲ့လိုမျိုးဟာနဲ့ကျွန်တော်တို့ပေါ်လာတဲ့ဟာတွေကိုမကြောက်မကြွနဲ့မိမောင်းထိုးပြဖို့လိုပါတယ်ဖြစ်နေတဲ့ဟာတွေ။ဥက္ကမဝင်းလေညီကောင်းကျောင်းနေနဲ့ဗာမပြောမလားခင်ဗျာ။ဟုတ်ကဲ့ဒီအခုရွေးကောက်ပွဲကာလမှာဒီထဲမှာရှိတဲ့သတင်းထောက်တွေနဲ့ကျွန်တော်တို့ပြပမှာခြေဆိုင်တဲ့သတင်းဌာနတွေကနော်ဒီ editorial ဘိုင်းထုံးဘိုင်းချန်ဘိုင်းတောင်ယူရတာဖြစ်တယ်လို့အတွင်းမှာရှိတယ်ကျွန်တော်တရင်ထောက်တွေကြတော့တကယ်သတင်းရင်းမြစ်တွေကနေသတင်းတွေစူးစမ်းပေးရမယ်သတင်းတွေပို့ပေးရမယ်အဲ့တော့ကျွန်တော်အထက်မှာရှိတဲ့သတင်းထောက်တွေနဲ့ကျွန်တော်ပြပမှာခြေဆိုင်တဲ့သတင်းဌာနတွေဆိုတာကဒီဒင်းကားပြတပြားရဲ့ခေါင်းနဲ့ပန်းလို့ပါပဲအပြန်အလှန်အမိတဲပြနေကြတာတို့မရှိဘဲနဲ့သတင်းဌာနတွေကအလုပ်လုပ်ဖို့ခက်တယ ဒီကျွန်တော်တို့ကဒီဒီဗီဒီကဒီအစ်မန်မင်းမီဒီယာဌာနကနောက်ဖွဲ့ကာလမှာနောက်ဖက်စင်တုထားတဲ့မီဒီယာတွေနဲ့ပြည်မှာရှိတဲ့เนาะတချို့မဂ္ဂဇင်းတွေဌာနတွေကဒီယူကပ်ဖွဲ့ကိုကာပါလုံးနေတဲ့အကန့်အသတ်တကယ်ကိုရှိပါတယ်အဲ့လိုကာလမျိုးမှာတကယ်ကိုเนาะဒီယူကပ်ဖွဲ့မှာဝင်ပြီးတော့ပါဝင်ရှင်တန်ကြမဲ့နိုင်ငံရေးပါတီတွေကိုယ်စားလှောင်းတွေကိုသူတို့ရဲ့အဖန်သူတို့ရဲ့အမည်
ပြီးတော့လူလူပတ်ကလည်းလူလူရဲ့ခံစားချက်လူလူရဲ့အမြင်တွေတင်ပြပေးနိုင်ဖို့ကကျွန်တော်ပြင်ပမီဒီယာတွေရဲ့အခန်းကဏ္ဍပိတ်အရေးကြီးနေပါတယ်။တစ်ခါခုနကကျွန်တော်ပြောခဲ့သလိုပဲပြင်ပမီဒီယာတွေကအဲ့လိုတတိယအလုံးလုံးနိုင်အောင်အဲထဲမှာရှိတဲ့သတင်းထောက်တွေသတ်သိရှိတဲ့ရဲချင်းပြောင်းလာတဲ့သတင်းထောက်တွေအခန်းကဏ္ဍပိုးတော်ရေးကြီးပါလို့ကျွန်တော်မြင်ပါတယ်။ဟုတ်ကဲ့ခင်ဗျာကျ
ကျွန်တော်တို့ကဒီ DVD ကဒီအထမင်းမီဒီယာခေအင်ဖော်မေးရှင်းအဲဒီကုခမဝင်ရေကျေးဇူးထူးတင်ပါတယ်ဗျာဟုတ်ကဲ့ကျွန်တော်တို့ရဲ့အသေးအချုံနဲ့ယူဆတွေကိုဟောဆရာလုတ်ခင်းရတဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာတော်တော်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာတနင်္ဂနွေစကားဝိုင်းကိုပြီးမှရင်ကြားနာခွင့်ပြုပါ